တော်ရှိမှာခင်ဗျာသွေးထဲမှာရှိတဲ့သွေးနေဥတွေပုံမှန်ဖြစ်ပေါ်ဖို့အတွက်လိုအပ်တဲ့ဂျင်းခေါ်မျိုးဗီဇာပစ္စည်းအသစ်တစ်ခုကိုအမေရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်ရှိ Harvard Sea Tech သူကသူတည်တည်မကြာမီကတွေ့ရှိခဲ့ပါတယ်အဲ့ဒီတွေ့ရှိမှုဟာသွေးရောဂါဆိုင်ရာအထူးကုဆရာဝန်တွေအတွက်ထူးခြားမှုရှိသလိုကျွန်တော်တို့မြန်မာနိုင်ငံသားတွေအတွက်လည်းထူးခြားမှုရှိတယ်လို့ပြောရမလို့ပါဘာလို့လဲဆိုတော့အဲ့ဒီမျိုးဗီဇာအသစ်ကိုတွေ့ရှိသူဟာမြန်မာနိုင်ငံမှာမွေးဖွားခဲ့တဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတူဖြစ်နေလို့ပါပဲ။ Harvard City ကသူကလက်ထောက်ပါမောက္ခတူလည်းဖြစ်တဲ့မြန်မာနယ်ပွားဒေါက်တာ Berry Paul ကောင်းဆောင်နဲ့သူတည်တည်ဖွဲ့အား Mitoferrin လို့ခေါ်တဲ့သွေးနေဥအတွင်းအဓိကလိုအပ်တဲ့သန္ဓက်ကိုသွေးနေဥရဲ့ပို့ဆောင်မှာအရေးပါတဲ့မျိုးရိုးဗီဇကိုတွေ့ရှိခဲ့တာပါ။သွေးနေဥတွေဟာအောက်ဆီဂျင်ဓာတ်ကိုသယ်ဆောင်ဖို့ Hemoglobin ဓာတ်ပစ္စည်းကိုထုတ်လုပ်ဖို့လိုအပ်တယ်လို့အဲ့ဒီ Hemoglobin ကိုထုတ်လုပ်ဖို့ရမှာတန်တက်ဟာမရှိမဖြစ်လိုအပ်တဲ့ပစ္စည်းဖြစ်လို့ဒီတွေ့ရှိမှုဟာအရေးပါတဲ့တွေ့ရှိမှုလို့ဆိုရမှာပါ Harvard တက္ကသိုလ်ကသုတေသီ22ဦးကိုဥဆောင်ပြီးသုတေသနပြုခဲ့သူဒေါက်တာ Berry Paul ကဒီဂျင်းနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျာ
There are many steps in how a red cell is formed and one of the steps is how they can acquire iron but this is the one that for
သွေးနေဥတွေဖြစ်ပေါ်ဖို့လုပ်ငန်းအဆင့်ဆင့်ရှိတဲ့နဲ့အဆင့်တစ်ခုကတော့တန်တက်ကိုဘယ်လိုရယူမယ်ဆိုတာပဲဖြစ်ပါတယ်။အခုတွေ့ရှိတဲ့ဂျင်းဟာဒီတန်တက်ကိုသွေးနေဥတွေကမိုက်တိုခွန်ဒရီယာလို့ခေါ်တဲ့အစိတ်ပိုင်းနဲ့ပို့ဆောင်ပေးတဲ့မျိုးရိုးဗီဇပစ္စည်းဖြစ်ပါတယ်။ဒီမျိုးရိုးဗီဇကိုသွေးရောဂါဆိုင်ရာအထူးကုဆရာဝန်တွေတွေ့ရှိဖို့ကြိုးစားနေတာနှစ်ပေါင်းများစွာရှိပါပြီလို့ပြောပြတော်တာပါ။ဒီတွေ့ရှိမှုကမှတဆင့်တန်တက်ချွေးရင်လို့ဖြစ်ပေါ်တဲ့သွေးအားနည်းရောဂါသုတေသနပြုမှုတွေကိုအထောက်အကူပြုမှာဖြစ်သလိုခန္ဓာကိုယ်ရဲ့တန်တက်လွန်ခဲ့တဲ့ရောဂါတွေကိုလည်းကုသနိုင်တဲ့ဆေးဝါးတွေတီထွင်ထုတ်လုပ်နိုင်ဖို့အထောက်အကူပြုမှာဖြစ်ကြောင်းဒေါက်တာ Berry Paul ကရှင်းပြပါတယ်။ဒေါက်တာ Berry Paul ရဲ့သုတေသနလုပ်ငန်းမှာဓာတ်ခွဲကန်းစံပြုတ်တရဝအဖြစ် Zebra Fish လို့ခေါ်တဲ့မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံမျိုးရင်းအဖြူအနှစ်အစင်းများရှိတဲ့အလှမွေးငါးတစ်မျိုးကိုအသုံးပြုခဲ့ပါတယ်။သုတေသနပြုရမှာဘာလို့ဒီ Zebra Fish ခေါ်ငါးကိုထူးထူးခြားခြားအသုံးပြုရတာပါလဲလို့မေးမြန်းကြည့်မိတော့
In zebrafish, the reason why we chose that is that it's the one organism that allows you to generate lots of mutants very easily, but also it allows to have, they have the same...
Zebrafish, look, the ngā gu, yue chen yā rā rā rā, tā chā mō bāu. Di ngā yā miyō bīzā gu, a miyō miyō dhāp yū bī, piu bīyān kāng tuyā sāntā lū, lūyā gu lū bāwe. Nā rā kū gā rā, di ngā mā, chanarū mā shī dē, kō yī ngā sī bāy nū shī bārē. Upa mā, di ngā mā, chanarū lū bē, သွေးပြူဥတွေရှိပါတယ်လို့ပြောပြသွားတာပါဒေါက်တာ Berry Paul ရဲ့တွေ့ရှိချက်ဟာစိတ်သိပ်ပန်တမိုင်းမှာဘယ်သူမှမတွေ့ရှိသေးတဲ့တွေ့ရှိမှုအသစ်ဖြစ်ပါတယ်ဒါကြောင့်ဒီတွေ့ရှိမှုနဲ့ပတ်သက်ပြီးကမ္ဘာသိပ်ပန်သုတေသနလောကမှာဩဇာတိတ်မှကြီးမားလာတဲ့ Nature Magazine ကြီးကမတ်လ2ရက်နေ့တုန်းစာဆောင်မှာဖော်ပြခဲ့ပါတယ်ဒေါက်တာ Berry Paul ရဲ့အောင်မြင်မှုနဲ့ပတ်သက်ပြီးဖခင်ဖြစ်သူဥထင်ပေါ်ကတော့သူ့ရဲ့ခံစားမှုကိုအခုလိုပြောပြပါတယ်
ကျွန်တော်တို့ဒီလိုပါလေကိုယ့်ရဲ့သားသမီးအချိန်ကဘဝပြည့်နေစဉ်အခါကပေါ့လေကိုယ့်သားသမီးပညာရေးမှာစိုးရင်စရာဖြစ်နေတော့အကယ်ဒီတိုင်းပြည်ရောက်လာခဲ့ရင်ဖြင့်သူ့မှာပညာရေးအကျိုးခံစားဖို့ရှိတာပေါ့လေဒါကြောင့်သူ့အတွက်ကျွန်တော်တို့ဒီတိမ်သားလုံးပြောင်းရွှေ့လာခဲ့တာပေါ့အဲ့တော့ဒီအစီအစဉ်တိုင်းသူ့မှာထူးချွန်စွာအောင်မြင်တယ်ဆိုတော့အဖေမိဘများဖြစ်တဲ့လူအနေနဲ့ဟောဝမ်းပန်းတာပေါ့ဗျာ
ဒေါက်တာ Berry Paul ဟာမိသားစုနဲ့အတူ1969ခုနှစ်အသက်9နှစ်အရွယ်မှာမြန်မာပြည်ကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချခဲ့သူဖြစ်ပါတယ်သူဟာ Pre-Med ခေါ်ဆေးအကျိုးသင်တန်းကို UC Berkeley လို့ခေါ်တဲ့ Berkeley မြို့မှာရှိတဲ့ California ပြည်နယ်တက္ကသိုလ်ဆေးပညာပွဲကို UCLA လို့ခေါ်တဲ့ Los Angeles မြို့မှာရှိတဲ့ California ပြည်နယ်တက္ကသိုလ်စသည်တို့မှာသင်ယူခဲ့ပါတယ်။သူ့ရဲ့ပညာရေးခရီးလမ်းကြောင်းနဲ့ပတ်သက်ပြီးဖခင်ဖြစ်သူဥထင်ပေါ်ကအခုလိုအမှတ်တရပြန်ပြောင်းပြောပြပါတယ်
။ University of California Berkeley ကိုတက်ရတယ်။အဲဒီ Berkeley တက်တဲ့ဆိုတာကလည်း Pre-Med ပေါ့ဗျာ။ Biochemistry ကိုဦးစားပေးပြီးသူကတက်တဲ့အချိန်မှာသူအထိတ်သီးကျောင်းသားတူဖြစ်တဲ့အတွက်သူ့ကိုအစိုးရက ဒါဆိုရင်မဲကိုစုချမယ်အဲ့တော့ MD PhD ကိုဆက်တက်ပါဆိုတော့အဲ့ဒါအဲ့လိုစုရတဲ့အခါကျတော့သူက UCLA မှာ MD PhD ကိုအချိန်နဲ့ခုနှစ်နှစ်တိတိသူတက်တာပေါ့အဲ့ဒီအချိန်မှာသူရဲ့စာရန်တွေကအတော်များများထုတ်နိုင်တဲ့အတွက်ဟာဗတ်တက္ကသိုလ်ကနေသူ့ကိုအာငါတို့စီလာငါတို့စီမှာ residency ပေါ့လေဒီမှာလာလောက်ပါဆိုတာနဲ့အဲ့ဒီဘက်ကိုထပ်ပြီးတော့အခုဆို14နှစ်လောက်ရှိပြီပေါ့ဟာဗတ်တက္ကသိုလ်မှာလုပ်နေတာ
ဒေါက်တာဘယ်ရီပေါ်ဟာမြန်မာစကားကိုမမိသေးပဲအထိုက်လျော့ပြောနိုင်ပြီးမြန်မာနိုင်ငံမှာနေစဉ်တုန်းကသူ့ရဲ့ငယ်စဉ်ဘဝအတွေ့အကြုံကိုလည်းပြန်ပြောင်းတရိယာဆဲပဲဖြစ်ပါတယ်မြန်မာနိုင်ငံကိုတစ်ခါတစ်ခေါက်ပြန်ပြီးညီနောင်ဆေးပညာရှင်တွေနဲ့ဆေးပညာတွေမဖလဲလို့ဘူးလားလို့သူ့ကိုမေးကြည့်မိပါတယ
် I would be honored you know a joy to return to Burma as you know I'm an immigrant for last day 1969 and have not
မြန်မာနိုင်ငံကိုပြန်ရမယ်ဆိုရင်တော့ကျွန်တော်အတွက်အလွန်ပျော်ရွှင်ပြီးဂုဏ်ယူစရာဖြစ်မှာပါကျွန်တော်ဟာမြန်မာနိုင်ငံကတကံကုက69ခုနှစ်ကလေးကထွက်လာပြီးကလေးကတခါမှပြန်မရောက်သေးပါဘူးမြန်မာနိုင်ငံကိုပြန်သွားနိုင်မှုဆိုတာဟာကျွန်တော်တန်းတားနေတဲ့အိမ်မက်ပါပဲလို့ပြောဆိုသွားတာပါ